လေးစားရတဲ့သောတာရှင်များရှင်ကျမတို့မြန်မာနိုင်ငံမှာစစ်အာဏာရှင်စနစ်မရှိရေးနဲ့စစ်မှန်တဲ့ဒီမိုကရေစီရရှိရေးအတွက်မျိုးဆက်ဟောင်းတွေရဲ့ယုံကြည်ချက်တက်တီကိုမျိုးဆက်တစ်တွေကတည်ဆောင်ပြီးလက်ဆင့်ကမ်းပြေးပွဲလိုမျိုးပန်းနိုင်ရောက်အောင်တည်ဖို့နေကြပါတယ်။ဒါကြောင့်လဲအရေးတော်ပုံအရေးခင်းများစွာမှာစစ်ကြောရေးစခန်းအကျဉ်းထောင်အသီးသီးမှာတက်တီပြောင်မြောက်စွာစစ်အာဏာရှင်စနစ်ကိုအံတုနိုင်ခဲ့ကြတာပါ။စွန်းစွန်းတမန်တိုင်းပြည်နဲ့ပြည်သူလူထုအတွေ့အသက်စွန့်သွားသူတွေရဲ့လို့မှတ်တမ်းတင်ခံခဲ့ရသူတွေလည်းရှိတယ်လို့လူမသိသူမသိအစတေးခံအသက်စွန့်သွားသူတွေလည်းအများကြီးရှိပါတယ်။စစ်အာဏာရှင်ရဲ့မတရားမှုကိုအသက်နဲ့ယဉ်ပြီးစန့်ကျင်ခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုလူမှုအထောက်အကူပြုအဖွဲ့ဝင်တနင်္လာရီတိုင်းစီယုံရေးကော်မတီဝင်ဦးမောင်ကိုအကြောင်းကျမပြောပါရစေ။နိုဝင်ဘာ6ရက်ဒီနေ့ကစစ်အာဏာရှင်ရဲ့စစ်ကြောရေးရေးကြီးအိုင်ငရဲစခန်းမှာကြာဆုံးခဲ့ရတဲ့ဦးမောင်ကိုရဲ့နှစ်ပတ်လည်နေ့ဖြစ်ပါတယ်။ဦးမောင်ကိုက1968မှာလုတ်သားများကောလိပ်ကနေဝိဇ္ဇာပွဲရရှိခဲ့ပါတယ်။စိတ်ကန်းဦးစည်းဌာနမှာမန်နေဂျာအဖြစ်1986ခုထိအမှုထမ်းခဲ့ပါတယ်။အင်္ဂလန်၊ဂျာမနီ၊နော်ဝေးဆွီဒင်နိုင်ငံများမှပညာတော်သင်သွားရောက်ခဲ့ရပါတယ်။1988ဒီမိုကရေစီအရေးတော်ပုံကာလမှာမြန်မာနိုင်ငံလုံးဆိုင်ရာစိတ်ကန်းလုပ်သားများသမဂ္ဂမှအထွေထွေအတွင်းရေးမှူးအဖြစ်တာဝန်ယူလှုပ်ရှားခဲ့ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်စတင်ထူထောင်ချိန်မှာပါတီဝင်ဖြစ်လာခဲ့ပါတယ်။နောက်ပိုင်းမှာတော့အဖွဲ့ချုပ်ဗဟိုလူမှုအထောက်အကူပြုအဖွဲ့ဝင်အဖြစ်ရောတနင်္လာရီတိုင်းစီယုံရေးကော်မတီဝင်အဖြစ်တာဝန်ပေးအပ်ခြင်းခံခဲ့ရပါတယ်။အန်ကယ်ဦးမောင်ကိုကိုကျမတို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လူငယ်တွေကချစ်ခင်လေးစားကြပါတယ်။သင်္ကန်းညွန့်မြို့နယ်အဖွဲ့ချုပ်ရုံးကိုရွေးကောက်ပွဲမတိုင်ခင်မှာတည်းကနိုင်ငံရေးအသိပညာနိုးကြားစီမင်းဟောပြောပွဲတွေလုပ်တိုင်းအန်ကယ်ဦးမောင်ကိုမကြာခဏဟောပြောလေးရှိပါတယ်။ကျမမှတ်မိနေပါသေးတယ်။တနင်္လာရီတိုင်းစီယုံရေးခရီးစဉ်ကိုလူထုကောင်းဆောင်ဒေါအောင်ဆန်းစုကြည်နဲ့အန်ကယ်ဦးမောင်ကိုလိုက်ပါခဲ့ရပါတယ်။ဒီခရီးစဉ်အကြောင်းကိုအန်ကယ်ဦးမောင်ကိုပြန်ပြောပြတဲ့အချိန်မှာအားလုံးကစိတ်ဝင်စားစွာနားထောင်ပြီးလူထုကောင်းဆောင်ဒေါအောင်ဆန်းစုကြည်ကိုလည်းပိုးပြီးလေးစားတန်ဖိုးထားခဲ့ကြပါတယ်။မင်းတို့ချစ်ခင်တဲ့အန်ဒီစုကအသေးအဖွဲလေးကစားပြီးဂယုတစိုက်ပြုံမူနေထိုင်တတ်ပါတယ်စီယုံရေးခရီးမှာမြို့ကန်တွေကအကောင်းဆုံးအစားအစာတွေနဲ့ကျွေးမွေးအပ်ခံကြတာပေါ့ကွာဒီတော့ဒေါ်စုကဒီလိုအပ်ခံမဲ့အဲ့စိတ်ကိုတိုင်းပြည်အတွက်ပါတီရန်မုံငွေအတွက်ပဲအကျိုးရှိအောင်သုံးပါအစားကောင်းတွေနဲ့အပ်ခံပြီးဒေသခံပြည်သူလူထုရဲ့အဖြစ်မှန်ကိုမတင်ပြရင်မဆလာပါတီလိုဖြစ်သွားမယ်ဆိုတာသတိထားပါလို့ရှင်းရှင်းပဲပြောချလိုက်တယ်ဒေါ်စုကပြောစရာရှိရင်အာမနာတတ်ဘူးကွမဆလာခေတစ်ချောင်းလုံးမြို့နယ်လူကြီးအဆင့်ရှိတဲ့လူလာတာတောင်အကောင်းဆုံးဆိုတာတွေနဲ့ဧကန်ရတယ်ပြောသမှတ်တောင်ရှိတယ်မို့လားမြို့နယ်လူကြီးတွေကင်တဲ့အိတ်ကိုမြင်ရင်ရွာထဲကကြက်တွေထွက်ပြေးလို့ကြက်ကြောက်အိတ်လို့ခေါ်ကြရတယ်ဆိုတာလေဒေါ်စုကအရန်အလုတ်လုတ်ပင်မဲ့ထမင်းစားတော့နည်းနည်းပဲစားနိုင်တယ်ဧကန်လူတွေကချစ်ခင်စိတ်နဲ့ဒေါ်စုပကံနဲ့ထမင်းတွေအများကြီးထည့်ပေးထားတယ်။မကုံရင်သွန်ပစ်မယ်လို့လော့ဂ်ဘုတ်ပြုကြတာပေါ့။ဒီတော့ဒေါ်စုကကျမအပေါ်စေတနာထားတာကိုကျေးဇူးတင်ပါတယ်။ကျမမိမိကပြောဘူးတယ်။ထမင်းကိုကုံနိုင်ရုံပဲစားရမယ်။မကုံနိုင်လို့ထမင်းကိုသွန်ပစ်ရင်စပားစိုက်ပြိုးရတဲ့တောင်သူလဲသမားကြီးတွေကိုစွန်ကားရကြမယ်တဲ့။ဒါကြောင့်ကျမထမင်းစားတိုင်းကုံနိုင်ရုံပဲထည့်တာအကျင့်ဖြစ်နေလို့ပါ။ဒါကိုကြုံလုံးပြောခဲ့ပြရစီတဲ့ကျမတို့ဒေါအောင်ဆန်းစုကြည်ကိုရင်းနှီးချစ်ခင်လေးစားအောင်ပေါင်းကူးပေးခဲ့သူကအန်ကယ်ဦးမောင်ကိုပဲဖြစ်ပါတယ်1990ပြည့်ရွေးကောက်ပွဲမှာစိတ်ကမ်းမြို့နယ်အဖွဲ့ချုပ်လွှတ်တော်ကိုစလဲအဖြစ်ဒေါ်ဆန်းဆန်းကိုအန်ကယ်ဦးမောင်ကိုကဝင်ရောက်အရွေးချယ်ခံစီခဲ့ပါတယ်အန်ကယ်ဦးမောင်ကိုကိုချစ်ခင်လေးစားတဲ့စိတ်ကမ်းအလုတ်သမားကြီးတွေရှိတဲ့ဘိုးတထောင်စိတ်ကမ်းမှာမဲဆွယ်စီယုံရေး ဟောပြောပွဲလုပ်ခဲ့ပါတယ်။ဘိုးတထောင်ဖျားအနီးကကွက်လက်ကြီးမှာပါ။တင်ငန်းညို့မြို့နယ်အဖွဲ့ချုပ်ပါတီဝင်ကျမတို့လူငယ်တွေပီနီအင်းကြီးရောထမီနဲ့ခမောက်ဆောင်ပြီးဘိုးတထောင်အထိလမ်းလျှောက်လာခဲ့ကြပါတယ်။ဟောပြောပွဲမှာမဲဆန္ဒရှင်ပြည်သူတွေကိုဒေါက်တာအောက်ခင်စစ်ကခမောက်ဘေးမှာချက်ချေခတ်တဲ့အခါအပြိုမာလေးဒေါက်ဖနက်စီးတယ်လို့သတိထားဖို့ချော်လဲလို့ဘေးထိသွားရင်ပယ်မဲဖြစ်မယ်ဆိုတဲ့အကြောင်းသတိတရပြောသွားပါသေးတယ်။1990ပြည့်ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်က80ရာခိုင်နှုန်းကျော်နဲ့အနိုင်ရခဲ့ပါတယ်။90ပြည့်ရွေးကောက်ပွဲရလဒ်ကိုမြို့နယ်ပေါင်း300အတွက်3လအချိန်ဆွဲပြီးစစ်အာဏာရှင်ကကြီးညာခဲ့ပါတယ်။ရွေးကောက်ပွဲရလဒ်အဖြစ်ကြီးညာတာတောင်3လကြာရင်လွတ်တော်ခေါ်ဖို့ကဝေးကြီးပေါ့1990ပြည့်ရွေးကောက်ပွဲပြီးရင်စစ်တပ်ကစစ်တမ်းရပြန်မယ်ဆိုတဲ့ကတိကိုချိုးဖောက်ခဲ့ပါတယ်ဒီအခါအနိုင်ရပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွတ်တော်ကိုယ်စားလှယ်တွေ1990စက်တင်ဘာ29ရက်နေ့မှာယာယီအစိုးရဖွဲ့စည်းရေးအစည်းအဝေးလုပ်ပြီးပြည်သူအကျိုးအတွက်ခေဝင်ကိုထမ်းဖို့ကြိုးစားခဲ့ကြပါတယ်ဒီအစည်းအဝေးကိုတက်ရောက်ခဲ့တဲ့အန်ကယ်ဦးမောင်ကိုကို1990အောက်တိုဘာ23ရက်နေ့မှာစစ်ထောက်လန်းကြီးကဖမ်းဆီးလိုက်ပါတော့တယ်